မြန်မာနိုင်ငံရဲ့အပြောင်းအလဲကာလမှာအစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိလာအောင်ဤပညာအကူအညီနဲ့တွန်းအားပေးနိုင်ဖို့အရက်ဖက်လူ့အဖွဲ့အစည်းတွေကကြိုးစားနေကြပါတယ်။လူမှုကွန်ရက်ဆာမျက်နာတွေမှာဤပညာကိုအကျိုးရှိအောင်အသုံးချဖို့တည်င်းအချက်အလက်တွေကိုဤပညာအကူအညီနဲ့အချိန်မှန်ဖြန့်ဝေနိုင်ဖို့နယ်ပယ်အသီးသီးကကျွမ်းကျင်ပညာရှင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကရန်ကုန်မြို့မှာစုဝေးကြတာပါ။ဤပညာနဲ့ပွင့်လင်းမြင်သာမှုကိုအဓိကထားတဲ့ Tech Camp မြန်မာ2016အကြောင်းကိုကိုစီသူကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နိုင်ငံရဲ့အခြေအနေပြောင်းလဲလာတဲ့အမျှပွင့်လင်းမြင်သာမှုရှိဖို့အတွက်ဤပညာရဲ့အကူအညီကိုနှိစနစ်ကြကြအသုံးချနိုင်ဖို့ဖန်နီးယားအဖွဲ့နဲ့အမေရိကန်တိုင်းဝန်တို့ရဲ့အကူအညီနဲ့ဤပညာရှင်တွေကအရက်ဖက်အဖွဲ့အစည်းတွေကိုတင်နန်းပေးနေတာပါ Tech Camp မြန်မာလို့ခေါ်တဲ့ဤပညာအကူအညီပေးရေးတင်နန်းမှာ Facebook ကိုအကျိုးရှိအောင်အသုံးပြုဖို့လေဝတ်နံပါတ်တွေကိုစနစ်တကျထားရှိဖို့စုဆောင်းထားရှိတဲ့သတင်းချက်လက်တွေကိုလူလူကြားမှာမှန်မှန်နဲ့မြန်မြန်ရောက်ရှိဖို့လိုအပ်တဲ့ဤပညာအကူအညီတွေကိုထောက်ပံ့ပေးနိုင်ဖို့တင်နန်းပေးဆွေးနွေးနေကြတာပါတက်ကက်မြန်မာပြုလုပ်ဖြစ်ရတဲ့အကြောင်းကိုတော့ဖန်ဒီယာအဖွဲ့ရဲ့ program director 2ဖြစ်တဲ့ကိုမိုက်ကယ်ကအခုလိုပြောပါတယ
်။အဓိကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကအခုကျွန်တော်အစိုးရအစ်စ်တခုရောက်လာပြီပေါ့နော်။ဆိုတော့ကျွန်တော်နှစ်ပေါင်းများစွာတန်တောင့်တခဲ့တဲ့ဒီမိုကရေစီဆိုတဲ့ဟာကျွန်တော်စပြီးမြင်လာပြီ။ဆိုတော့ဒီမိုကရေစီဆိုတဲ့ဟာကကျွန်တော်တို့ magic လို့ပေါ့ဒီချက်ချင်းကိုအကုန်လုံးရတာမဟုတ်ဘူး။ဆိုတော့ဒီမိုကရေစီကကျွန်တော်လုံပိုင်ခွင့်တွေရတာဖြစ်တဲ့။ဆိုတော့ဒီပွင့်လင်းလာတဲ့ကျွန်တော်ရဲ့အုပ်ချုပ်ရေးစနစ်မှာဒီဤပညာတွေပို့ပြီးပွင့်လင်းအောင်တိုးတက်အောင်လုပ်မယ်ဤပညာတွေတုံးပြီးမှကျွန်တော်တို့ရဲ့ transparency ပေါ့လေပွင့်လင်းမြင်သာမှုတွေအားကောင်းအောင်လုပ်မယ်အစိုးရကိုလည်းပြည်သူတွေကနေပြီးမှ engage ပို့လုပ်နိုင်အောင်ပေါ့နော်အဲ့ဒါကိုလုပ်ချင်တဲ့အရွယ်ချက်ဖြစ်ပါတယ်နောက်တစ်ခုကကျတော့ဒီမှာလာတဲ့လူတွေကကျွန်တော်တီးတန့်ဖိတ်ထားတဲ့လူတွေဖြစ်ပါတယ်သူတို့မှာအခက်အခဲတွေ issue တွေရှိတယ်သူတို့ကိုတေချာ interview ပြီးမှဖိတ်ထားတာဖြစ်တဲ့အကြောင်းသူတို့ရဲ့လိုအပ်ချက်တွေကိုဒီနေရတာအတွင်းမှာသူတို့ကိုအကောင်းဆုံးပေါ့နော်ပံ့ပိုးမှုတစ်ခုလုပ်နိုင်မယ်လို့မျှော်လင့်ပါတယ
်ဒီနေ့အစည်းအဝေးမှာမြန်မာနိုင်ငံနေရာအနှံ့အပြားကဒေသလူမှုဖွံ့ဖြိုးရေးဆောင်ရွက်နေတဲ့အရက်ဖတ်လူအဖွဲ့အစည်းတွေကလှုပ်ရှားသူ80ကျော်လောက်တက်ရောက်နေတာပါဆိုရှယ်မီဒီယာလို့ခေါ်တဲ့လူမှုကွန်ရက်စာမျက်နှာတွေမှာလူတို့ကိုဘယ်လိုပဲပုံစည်းယုံနိုင်ဖို့အစိုးရကိုဘယ်လိုဖိအားပေးနိုင်မလဲဆိုတာတွေလေ့လာဖို့အတွက်ဒီအစည်းအဝေးမှာပါဝင်ခဲ့တာလို့မန်လေးကလည်းလာတဲ့မဆုချစ်ကပြောပါတယ်
ကျွန်တော်တို့အခုဆိုလို့ရှိရင်ပေါ့နော်လူတိုင်းက smartphone တွေသုံးလာကြတယ်အကုန်လုံးကဒီ social media တွေလည်းသုံးလာကြတယ်ဆိုတဲ့အချိန်မှာကျွန်တော်တို့ကထုံးစံအတိုင်းပုံမှန်အတိုင်းဒီ journalist တွေခေါ်ကျွန်တော်တို့သတင်းစာရှင်းလင်းပွဲတွေလုပ်နေတာကပို့ပြီးတော့သူတို့ထပ်ပို့ပြီးတော့လူအများကြီးကိုပို့ပြီးထိရောက်မဲ့ social media ကနေကျွန်တော်တို့ဘယ်လိုမျိုး advocacy လုပ်ကြမလဲပေါ့ဒါကလူတို့ပေါ့နော်နောက်တစ်ခုကကျတော့ဒီ social media မှာအရင်အားကောင်းလာပြီဆိုလို့ရှိရင်ကျွန်တော်တို့ decision maker လို့ခေါ်တဲ့ဒီလွတ်တော်ဘက်ကအစိုးရအဖွဲ့ကိုကျွန်တော်တို့ဘယ်လိုမျိုး advocacy social media ကနေလုပ်နိုင်လဲဆိုတဲ့ဟာကိုကျွန်မအနေနဲ့သိချင်လို့လာ join ဖြစ်တာပါ
လူမှုကွန်ရက်ဆာမျက်နှာတွေရေးပါလာတာကြောင့်အရက်ဖတ်လူအဖွဲ့အစည်းတွေအနေနဲ့ဤပညာအသုံးချပြီးတော့လူမှုအကျိုးပြုလုပ်ငန်းတွေလုပ်နိုင်ဖို့မျှော်လင့်တဲ့ကြောင်းတက်ကက်မြန်မာအစီအစဉ်ရဲ့တင်နန်းနီးပြအဖြစ်ပါဝင်တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကပြောပါတယ
်ဒီပွင့်လင်းမြင်သာမှုနဲ့ဤပညာဆိုတာကဒါဗမာနိုင်ငံအတွက်အသက်အလားတူပဲအခုဒီနေ့ဟိုတင်နန်းပေါ့နော်ဒီမှာလာပြီးတော့လောက်ကြတဲ့သူတွေထဲမှာလာတက်ကြတဲ့လူတွေထဲမှာ CSO လို့ခေါ်တဲ့ Civil Organization တွေနိုင်ငံတကာမှာအဟောင်းဆိုရင်ဗမာပြည်မှာအသက်ဆိုတော့ဒီအသစ်ဒီအသစ်တွေကဒီလိုဤပညာနဲ့ဒီအသစ်အသစ်အဖွဲ့အစည်းတွေဟာဘလို့အသုံးချပြီးတော့ဒီဗမာပြည်ဖွံ့ဖြိုးလာတဲ့ဗမာပြည်ကိုသူတို့ဘလို့အကျိုးဆောင်မလဲဆိုတော့ပံ့ပိုးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အခုဒီဟိုတင်နန်းကိုလုပ်တာပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ကဟို VOA ဆိုလို့ရှိရင်ဒါဆိုလို့ရှိရင်ပါလဲဆိုတော့mainstream media ပေါ့နော်ရေဒီယိုတို့တန်ခွင့်ဌာနတွေကို regulate လုပ်ပြီးတော့တိကျမှန်ကန်အောင်နားလည်တက်ချွမ်းတဲ့သူတွေရဲ့ခင်မြင်ယူဆချက်တွေကဘယ်လိုလဲဆိုတော့ကျွန်တော်တို့ကပြောတယ်အဲဒီခုပဲကြတော့အခုဤပညာအသစ်တွေနဲ့ social media ကြတော့ဒါ freedom of expression နဲ့ဤပညာကိုပေါင်းစပ်ပြီးတော့ကိုယ့်ရဲ့လူတယောက်ချင်းစီရဲ့ခင်မြင်ယူဆချက်တွေဘာတွေပြောတာအစားတော့ဆိုကျွန်တော်တိတ်ထင်မကြည့်ဘူးဒါပေမဲ့နောက်ပိုင်းကျတော့ဒီ network ကြီးတွေ social media နဲ့ technology ရဲ့ network ကြီးတွေကြီးလာပြီးတော့ချိတ်ဆက်မှုတွေများလာတော့ကျွန်တော်တို့ကလည်းပြန်အားကိုးလာရတယ်အားကိုးလာရဆို VOA ဆိုရင်ကြည့် VOA ဆိုလို့ရှိရင်ကျွန်တော် Facebook တွေရှိလာပြီVOA ရဲ့ TV ရေဒီယိုလွှင့်ပေးလိုက်တယ်ဆိုတော့လေထဲမှာပျောက်သွားတာကျွန်တော် Facebook တွေ website တွေတင်ထားတဲ့ခါကျတော့အဲ့သူကနေတယ်တစ်ချိန်လုံးရှိနေတယ်အဲ့မှာကျွန်တော်တို့ရဲ့အမာခံပိသက်ဆိုတာလည်းရှိလာ
လူမှုရေးတက်ကြွလှူရှားသူတွေအနေနဲ့ဤပညာကိုအကျိုးရှိအောင်သုံးချနိုင်ဖို့အချက်လက်စုဆောင်းတာလူမှုသတင်းပညာ digital နီးနဲ့သတင်းများတင်ဆက်ခြင်း digital လုံခြုံရေးတွေနဲ့တဘောင်းအဘေးရန်တွေကြုံတွေ့တဲ့အခါအသုံးပြုနိုင်တဲ့ digital နီးလန်းတွေစတဲ့ခေါင်းစဉ်တွေနဲ့ကဏ္ဍအစုံကို match လ၈ရက်နဲ့၉ရက်နေ့တို့မှာဤပညာရှင်တွေကပို့ချပေးသွားမှာဖြစ်ပါတယ်ခင်ဗျာ